အခုအတန်းလွှင့်နေချိန်မှာဒီရန်ကုန်မြို့မြောက်ဥက္ကလာပမြို့နယ်ကဆန္ဒပြသူတွေစုဝေးခဲ့တဲ့နေရာတော်ဝိုင်းလက်နက်ကင်လုံခြုံရေးတပ်တွေဝိုင်းပြီးပိတ်ထားပါတယ်။အစောပိုင်းကလည်းဆန္ဒပြသူ200ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။အပြစ်မဲ့ကြောင်းသားပြည်သူတွေကိုလုံခြုံရေးတွေဝိုင်းဝန်းပိတ်ဆို့ဖမ်းဆီးနေတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ပြီးတော့လုံခြုံရေးတွေအဲ့ဒီနေရာကနေဖယ်ရှားပေးဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ပိတ်မိနေသူတွေဘေးကင်းလုံခြုံစွာထွက်သွားခင်ပေးဖို့ကိုတောင်းဆိုပါတယ်။ရန်ကုန်မြို့ရဲကမြောက်ဥက္ကလာပနဲ့တခြားမြို့နယ်တွေမှာလုံခြုံရေးတွေတိုးမြင့်နေတာနဲ့အတူပြည်သူတွေဘေးကင်းစွာအင်ပြတ်နိုင်ကြရေးကိုလုံခြုံရေးတွေဘက်ကခွင့်ပြုဖို့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတရုံးကလည်းထုတ်ပြန်ထားပါတယ်။ကနေဒါ၊နယ်သာလန်နိုင်ငံတန်ယုံတွေကလည်းသူတို့ရဲ့ Facebook စာမျက်နှာတွေပေါ်မှာအလားတူရေးသားတောင်းဆိုနေကြပါတယ်။ဆန်းကျောင်းဘက်မှာလည်းလုံခြုံရေးတွေအင်အားပြနေကြတယ်လို့ဒေသခံတွေကလူမှုကွန်ရက်တွေပေါ်မှာပြောပြနေကြပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံမှာလက်နက်ကင်လုံခြုံရေးတပ်တွေရဲ့အင်အားသုံးအကြမ်းဖက်မှုတွေပိုများလာချိန်မှာမြန်မာပြည်သူတွေလူ့အခွင့်အရေးကိုပြန်လည်ခံစားနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေသဘောထားတစ်ခုတည်းထွက်လာနိုင်ရေးအတွက်ကုလသမဂ္ဂတွေ့ရမှုချုပ်ကမျှော်လင့်နေတယ်လို့သူ့ရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောကြားခဲ့ပါတယ
် What we hope from the Security Council is a strong and unified statement to help reverse the situationto help reverse the actions of the military.
ကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့လုံခြုံရေးကောင်စီကနေတညညထဲပြင်းထန်ပြတ်သားတဲ့သဘောထားထုတ်ပြန်စေလိုချင်ပါတယ်လို့ဒီအတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကပြောကြားခဲ့တာပါဖြစ်နေတဲ့အခြေအနေတွေကိုပြန်ပြောင်းနိုင်မဲ့စစ်တပ်ရဲ့လုံခြုံချက်တွေကိုပြန်ပြောင်းစေနိုင်မဲ့မြန်မာပြည်သူတွေအခြေခံအခွင့်အရေးတွေကိုပြန်လည်ခံစားနိုင်မဲ့ပြင်းထန်ပြတ်သားတဲ့သဘောထားထုတ်ပြန်ချက်မျိုးဖြစ်စေချင်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်အပြစ်တင်ပြီးစစ်တပ်ကိုထိန်းထိန်သိမ်းသိမ်းလှုပ်ဖို့တောင်းဆိုမဲ့အကြေညာချက်ထုတ်ရေးကိုနယူးယောက်မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကတော့သဘောမတူနိုင်ခဲ့ကြပါဘူး။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံကမြန်မာနိုင်ငံအတွက်ရေးသားထားတဲ့ထုတ်ပြန်ချက်မူကြမ်းကိုတရုတ်၊အိန္ဒိယ၊ဗီယက်နမ်နဲ့ရုရှားနိုင်ငံတို့ကပြင်ဆင်ဖို့အတွက်အင်္ဂါနေ့ညရုံးကအကြံပြုခဲ့ကြတယ်လို့ Reuters သတင်းမှဖော်ပြထားပါတယ်။ထုတ်ပြန်ချက်မူကြမ်းနဲ့မှရေးထားတဲ့အာဏာသိမ်းမှုကိုရည်ညွှန်းတဲ့အကြောင်းနဲ့နောက်ထပ်အရေးယူမှုတွေလုပ်မယ်လို့ချင်းချောက်တဲ့အချက်တွေကိုအဲ့ဒီနိုင်ငံတွေကဖယ်ရှားခိုင်းတယ်လို့ Reuters သတင်းကပြောပါရယ်မြန်မာနိုင်ငံအရေးကိစ္စအတွက်အားလုံးမှာသူကဏ္ဍနဲ့သူလုံနိုင်တာတွေရှိတယ်လို့အတွေ့အမှုချုပ် Antonio Guterres ရဲ့ပြောခွင့်ရသူ Stephen Duterres ကတော့ပြောပါရယ
် As I said no one is a bystander in this every member state has a role to play individually and collectively
ဘယ်နိုင်ငံကမှဘေးကနေရပ်ကြည့်နေလို့မရပါဘူး။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမှာသူကန္တာနဲ့သူလုံနိုင်တာတွေရှိပါတယ်။တနိုင်ငံချင်းစီရောအလုံးစုပေါင်းပြီးတော့ပါလုံနိုင်တာတွေရှိပါတယ်။အတွင်းရေးမှုချုပ်အနေနဲ့ကတော့လုံခြုံရေးကောင်စီကနေပြင်းထန်ပြတ်သားတဲ့ပြောကြားမှုလှုပ်ဆောင်မှုတွေကိုအမြဲမျှော်လင့်နေပါတယ်လို့ပြောခွင့်ရကပြောပါတယ်။ဒေတာရင်းမှာမြန်မာအိန္ဒိယချင်းအာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံဘက်ကလည်းသူ့အခန်းကနေသူလုံရပါမယ်။ဒါကြောင့်အထူးတန်တမန်ရောကုလသမဂ္ဂတွေ့ရမှုပါမပြတ်ဆက်သွယ်နေပါတယ်တစ်ချိန်တည်းမှာပဲမြင်နေရတဲ့အကြမ်းဖက်မှုတွေမြန်မာပြည်သူတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်စိတ်မချမ်းမသာဖြစ်ရပါတယ်လို့ဒီအတွင်းရေးမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်မြန်မာနိုင်ငံတည်းမှာစီးပွားရေးလုပ်နေကြတဲ့နိုင်ငံတကာကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဘေးကနေရပ်ကြည့်နေလို့မရဘူးလို့သူကပြောပါတယ်အတွင်းရေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခရစ်စတင်းထရာနာဘာကနာကတန်တမန်နီးနဲ့ဆွေးနွေးမှုတွေဆက်လုပ်နေတဲ့အကြောင်းကိုလည်းအခုလိုပြောပါရယ
် I can tell you she's continuing her diplomacy she's in contact with countries in the region including Myanmar's direct neighbors
မြန်မာနိုင်ငံနဲ့နယ်မြေချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံတွေအပါအဝင်ဒေတာရင်းကနိုင်ငံတွေနဲ့သူအဆက်အသွယ်ရှိပါတယ်ဒေတာရင်းကိုသူသွားထိုင်ဖို့ကိစ္စကိုလည်းဆက်လက်ဆွေးနွေးနေပါတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ဒီကိုရီးယားလွှတ်တော်အမတ်10ယောက်လောက်ကမြန်မာတန်ယုံရှိသွားပြီးတော့စစ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြပါတယ်
။မြန်မာရဲ့ဘုံ
မြန်မာရဲ့ဘုံ
မြန်မာမင်းကြီးမန်ဆ
က်မြန်မာမင်းကြီးကြီးမန်ဆက
်
အောင်ရမီ
အောင်ရမီ
တရားမဝင်စစ်အာဏာသိမ်းမှုကန့်ကွက်ကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်တပ်ဖြတ်နေမှုတွေအများဆုံးရပ်ပေးဖို့အတွက်ဆိုးမျိုးတော်မှာရှိတဲ့မြန်မာတန်ယုံရှိမှကိုရီးယားလွှတ်တော်အမတ်တချို့တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မလ၈ရက်နေ့တနင်္လာနေ့တုန်းကလည်းမြန်မာနိုင်ငံဆိုင်ရာဂျပန်တပ်အမတ်ကြီးအီချီရိုမူရာယာမာဟာနေပြည်တော်ကိုတွားရောက်ပြီးတော့ဥဝနမောင်လွင်နဲ့တွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုနဲ့ပတ်သက်တဲ့ဂျပန်အစိုးရရဲ့ထုတ်ပြန်ချက်မှရောမြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံအင်တာနက်စာမျက်နှာမှာပါ ဥပနာမောင်လင်ကိုနိုင်ငံသားရေးဝန်ကြီးဆိုပြီးခေါ်ဝေါ်တုံးဆွဲခဲ့ပါတယ်ဒီအပေါ်မှာဂျပန်နိုင်ငံမှာနေထိုင်နေကြတဲ့မြန်မာတွေနဲ့မြန်မာအရေးစိတ်ဝင်စားတဲ့ဂျပန်လူမျိုးတော်တော်များများကဥပနာမောင်လင်ကိုနိုင်ငံသားရေးဝန်ကြီးလို့ခေါ်ဝေါ်တုံးဆွဲတာဟာစစ်ကောင်စီကိုအတိအမှတ်ပြုထောက်ခံတဲ့သဘောတက်ရောက်တယ်လို့နိုင်ငံသားရေးယုံနဲ့မြန်မာနိုင်ငံကဂျပန်တန်ယုံတို့ကိုဆက်သွယ်ကန့်ကွက်ခဲ့ပါတယ်ဒီနေ့ဂျပန်ဆိုရပုံမှန်သတင်းစာရှင်းလင်းပွဲမှာတော့ဝင်ကြီးအဖွဲ့အတွင်းရေးမှူးကက်ဆူနိုဘူခါတိုကအခုလိုတုံ့ပြန်ရှင်းလင်းခဲ့ပါတယ်
။今回の面会や故障によって国軍によるクーデターの正当性やデモ隊への暴力を認めるといった
こと。ဂျပန်နိုင်ငံအနေနဲ့အာဏာသိမ်းတာကိုမှန်ကန်တဲ့လုပ်ရည်လို့လက္ခဏာလုံးဝမဟုတ်ပါဘူးလို့ဝင်ကြီးအဖွဲ့အတွင်းရေးမှူးချုပ်ခါတိုကညင်းဆိုပြီးတော့နိုင်ငံသားရေးဝင်ကြီးလို့တုံ့နှုံးခဲ့တာဟာတွေးဆဆွေးနွေးမှုတွေဆက်ပြီးလှုပ်ဆောင်နိုင်ဖို့အတွက်ဖြစ်တယ်လို့တုံ့ပြန်ပြောကြားခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာဆက်ရနာတိမ့်တဲ့ကိစ္စကိုနိုင်ငံတကာကတုံ့ပြန်ဆောင်ရွက်မှုတွေတန်တမာရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားနေကြချိန်မှာပဲစစ်တပ်ရဲ့ရဲတွေကပြည်သူတွေပေါ်အင်အားသုံးအကြမ်းဖက်နှိမ်နှင်းဖမ်းဆီးတာတွေဆက်လုပ်နေပါတယ်။ဒီနေ့မနေ့အစောပိုင်းတုန်းကတော့ရန်ကုန်မြို့မင်္ဂလာတောင်ကျွတ်မြို့နယ်ကမလွာကုန်းမိယထဝန်ထမ်းအင်အားကိုလုံခြုံရေးအင်အားအလုံးအင်းနဲ့ဝင်ရောက်စီးနှင်းပြီးတော့ဝန်ထမ်းမိသားစုတွေကိုအတင်းဖယ်ရှားမောင်းထုတ်ခဲ့ပါတယ်။အဲဒီကမြေထားဝန်ထမ်းတွေဟာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာအစောပိုင်းတွေကပါဝင်ကြသူတွေဖြစ်ပါတယ်။ဒီနေ့ရန်ကုန်မန္တလေးဒဝဲမုံရွာစားတဲ့မြို့တွေအပါအဝင်မြန်မာနိုင်ငံအနှံ့ကမြို့တွေမှာလည်းစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြမှုတွေရှိသလိုအကြမ်းဖက်ဖြိုခွဲမှုတွေလည်းရှိပါတယ်။တရားဝင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့လူပောင်တဲ့ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောအပါအဝင်ចောင်းသားနဲ့လူငယ်အယောက်20ကျော်ကိုတော့ရန်ကုန်မြို့ចောင်းမြောင်းဆန္ဒပြမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဝရန်ထုတ်လိုက်ပါတယ်။တာမွေမြို့နယ်ចောင်းမြောင်းမှာလုပ်ခဲ့တဲ့ဆရာနာတိမ်မှုဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေမှာဘာကတចောင်းသားခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ကိုကျော်ကိုကိုကိုလင်းထက်နိုင်ကိုမိုးထက်နေတို့ဦးဆောင်ပြုလုပ်ခဲ့ပြီးတော့အဲ့ဒီမှာဆန္ဒပြသူ2ယောက်ဝင်းကျင်ကိုထိမ့်သိမ်းခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနတွေကမကြာခင်တုန်းကပဲကြေညာသွားပါတယ်။ဖမ်းဆီးခံရတဲ့ထဲမှာကိုကျော်ကိုကိုပါဝင်ပေမဲ့အရေးပေါ်လူနာတင်ကားကနေတဆင့်လွတ်မြောက်သွားတယ်လို့ကြေညာပါတယ်။ပါဝရန်ထုတ်ခံရတဲ့ကိုလင်းထက်နိုင်ကတော့မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဌာနရဲ့ဒီ2021ခုနှစ်နိုင်ငံတကာအမျိုးသမီးတတိရှင်ဆုရရှိခဲ့သူမတ်ဖြိုဖြိုအောင်ရဲ့ခင်မွန်ဖြစ်ပါတယ်။ပါဝရန်ထုတ်ခံရသူတဦးဖြစ်တဲ့ဦးအောင်မိုးစောဟာလည်းလူပောင်တဲ့ပါတီဥက္ကဋ္ဌဖြစ်ပြီးတော့ NLD မဟုတ်တဲ့တရားဝင်နိုင်ငံရေးပါတီတွေကပါတီအကြီးအကဲတယောက်ပထမဆုံးပါဝရန်ထုတ်ခံရတာဖြစ်ပါတယ်။အခုလိုမျိုးဖန်ဝရန်ထုတ်တဲ့စီးရင်ထဲမှာမအီတင်စားမောင်းကိုမိုးသွေးကိုတက်ဆွေဝင်စားတဲ့ထင်ရှားတဲ့လူခွင့်ရေးတက်ကြွလှူရှားသူတွေလည်းပါဝင်ပါရဲ့ရှင်